နေစရာအင်းမြေကဘာမှာကာဗွန်စုပ်ယူတဲ့သဘာဝတော်တွေဟာကာဗွန်လွင့်တဲ့အရာတွေအဖြစ်ပြောင်းလဲသွားတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနယ်ယဉ်ကျေးမှုအဖွဲ့ကပြောကြားလိုက်ပါတယ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာ26ကြိမ်မြောက်ညီလာခံကိုဗြိတိန်နိုင်ငံကအောက်တိုဘာ31ရက်ကနိုဗ ెంబ ာ12ရက်ထိမကျင်းပခင် UNESCO ကထုတ်ပြန်တဲ့အစီရင်ခံစာမှာအဲ့ဒီလိုဖော်ပြလိုက်တာပါ UNESCO ကမ္ဘာအမွေအနှစ်စည်းရုံးဝင်သဘာဝသစ်တော်10ခုကသဘာဝဘေးအန္တရာယ်တွေကြာရအောင်မီးလောင်ရာလေ့ပင့်ပေးတယ်လို့သုတေသီတွေကတွေ့ရှိရတယ်လို့ဆိုပါတယ်အဲ့ဒီသစ်တော်တွေကလေထုတွေကနေနှစ်စဉ်ကာဗွန်နိုက်အောက်ဆိုက်တန်ချိန်190လောက်စုပ်ယူနိုင်တယ်လို့ပြောပါတယ်။အဲ့ဒီပမာဏကဗြိတိန်နိုင်ငံကရေနံနဲ့ကြောင်မီးသွေးလိုရုပ်ကျင်းလောင်စာတွေလောင်ကျွမ်းရာကနှစ်တိုင်းထုတ်လွှင့်နေတာရဲ့ကာဗွန်ထွက်ပွဲလောက်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်20အတွင်းလေထုတွေကကာဗွန်တွေစုပ်ယူရမှာထက်ပိုထုတ်လွှင့်လာတယ်လို့ပြောပြီးအဓိကအကြောင်းရင်းနှစ်ခုကို UNESCO သုတေသီတွေကထောက်ပြပါတယ်။တခုကတော်မီလောင်တာမုန်တိုင်းတိတ်တာနဲ့မိုးကောင်တာပါဝင်ကဘာမှာကြဲကြဲလောင်လောင်ကြားနေရတဲ့ရာသီဥတုပြောင်းလဲမှုကနေပြင်းထန်တဲ့မွန်းလွေဝသအခြေအနေဖန်ပြီးတာနဲ့နောက်တစ်ခုကလူသားတွေဖန်ပြီးထားတဲ့မြေအသုံးချမှုဖြစ်ပါတယ်ဒီထက်တရားမှုရင်တခုလဲတာစက်ပြိုးရေးမြို့ပြချက်ထွင်မှုစတဲ့အကြောင်းတွေကြောင့်တော်ရီခုတ်ထွင်ခံရတာတွေပါဝင်ပါတယ်မုန်တိုင်းတိုက်ရင်သစ်ပင်တွေပျက်စီးသွားပြီးတော်မီလောင်ရင်ကာဗွန်တွေဆုတ်တဲ့သစ်ပင်တွေဆုံးရှုံးရယုံမကမီးလောင်တဲ့အတွက်ကမ္ဘာမြေကြီးကိုပူနွေးစေတဲ့ကာဗွန်နိုင်အောက်ဆိုက်တွေထွက်လာပါတယ်။သစ်တော်တွေပြုံးနေတဲ့မြန်မာနိုင်ငံကကာဗွန်အထွက်ကိုလည်းနိုင်ငံတကာသုတေသီတွေပြုစုတဲ့ဝါရိုမီတာစရားမှာဖော်ပြထားတာတွေ့ရပါတယ်။2016မှာရုပ်ကျင်းလောင်စာလောင်ကျွမ်းရာကကာဗွန်နိုင်အောက်ဆိုက်တန်ချိန်16တန်းခွဲကျော်ထွက်တယ်လို့ဆိုပါတယ်။သယူပို့ဆောင်ရေးကဏ္ဍကကြီးကာဗွန်32ရာခိုင်နှုန်းထွက်တယ်လို့ဖော်ပြထားပါတယ်။ဒီကာဗွန်ထွက်နေတဲ့လုပ်ငန်းတွေကအများကြီးရှိတယ်လို့အရှတ်တက်ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအိုလာကပြောပါတယ်
။ကာဗွန်ထုတ်နေတဲ့လုပ်ငန်းတွေကတော့အများကြီးရှိတယ်ပေါ့လေ။ထင်သာမြင်သာရှိအောင်ပြောရလို့ရှိရင်ကျွန်တော်စက်ရုံလို့ယုံနေပါကျွန်တော်တို့ကြောင်မီးသွေးသုံးပြီးတော့လေပတ်နေတာရှိတယ်။ပြီးလို့ရှိရင်တော့ရင်းနေရန်နေရာတွေကနေပြီးတော့မှထွက်တဲ့ကာဗွန်တွေရှိတယ်ပေါ့နော်။ပြီးလို့ရှိရင်ဆယ်ရည်ရေပုံလောင်မှုကနေပြီးတော့မှအဝေးပြန်ပြီးတော့ကာဗွန်ထုတ်တဲ့ကိစ္စတွေလည်းရှိတယ်။ပြီးလို့ရှိရင်တော့ဘုံညင်ထင်သေးဦးစီးဌာနကတော့ရေကဲတက်တာတို့အရာကုန်းတို့ကဆာကလိုရိုဖလူရိုကာဗွန် CFC free ပစ္စည်းတွေသုံးဖို့တော့မူဝါဒတော့ချမှတ်ထားတာရှိတယ်ဒါပေမဲ့ဒါလည်းလက်တွေ့အကောင့်ထဲပေါ်တဲ့အတိုင်းအတာမှာတော့အများကြီးမလွတ်ရသေးဘူးပေါ့လေအဲဆိုတော့ဒီမှာကာဗွန်နဲ့ပတ်သက်လို့ရှိရင်ဒီစာ report လို့ဟာမျိုးထွက်ထားတာမရှိဘူ
း UNESCO သုတေသီတွေပြောတဲ့အတိုင်းဦးအိုလာကလည်းတတော်ပြုံးတီးတာကိုထောက်ပြတာပါ
natural forest တွေဒီလိုကြီးလည်းရှိရဲ့ပြရဖွံ့ဖြိုးလာလို့မလို့မြို့ပြတတော်တွေရှင်းနေလိုက်တဲ့အခါမှာ urban forest တွေကိုခိုးလဲလိုက်ပြရတယ်ရှိတယ်ပေါ့လေဆိုတော့ဒီနှစ်ခုလာရင်ကာဗွန်အများကြီးထွက်နေတဲ့ဟာတွေအများကြီးရှိတယ်ပေါ့လေဆိုတော့တခြားကျွန်တော်လူတွေသုံးနေတဲ့ပစ္စည်းတွေကပေါင်းလိုက်ရင်တော့မြန်မာပြည်မှာလည်းကာဗွန်ထုတ်လွှတ်မှုကတော့အများဆုံးရှိနေပါတယ
်စိမ့်အောင်ဆိုသဘာဝအစိမ့်တီထောင်သူဥမောင်မောင်ဦးကတော့မြန်မာနိုင်ငံမှာကာဗွန်အထွက်နည်းသွားတဲ့ကာလတစ်ခုရှိတယ်လို့ပြောပါတယ်
energy အဆိုးရလက်ထက် pandemic လည်းမဖြစ်ခင်အနေအထားနဲ့ဖြစ်သွားတဲ့အနေအထားတွေမှာပြောင်းလဲချက်တွေတွေ့ရပါတယ်။တစ်ဖက်မှာလောကအနေအထားကြောင့်သွာလာတဲ့အကျက်တဲတွေစီးပွားရေးကဏ္ဍပါအပါဝင်ပေါ့နော်။ဘယ်လိုလဲဆိုတော့ကျွန်တော်နိုင်ငံမှာကောင်းလာတဲ့အချက်ကလေးတွေလာတွေ့ရတယ်။အဲ့ချင်းကအဲ့ဒီအဆိုးရကလည်းပြည်ပတားဆီးမှုဥပဒေကြောင်းရရောလုံနိုင်ခဲ့တဲ့အတွက်ချင်းနှမြည်တွေကြီးလာတာစိမ့်လာတာတွေလေလုံညဉ့်ညမ်းမှုအတိုင်းအတာတွေမှာကျွန်တော်တို့အရင်ကပျောက်ပြီးမြူကိုမှုန်ကိုအခုငွေတွေကြောင့်မမြင်ရတဲ့တောတောင်တွေကြီးကြီးလင်းလင်းတောက်တောက်ပပဖြစ်လာတယ်တချို့ရင်းနေရှားပါမျိုးစိတ်လေးတွေမတွေ့ရတာဒီရှိလာတယ်အဲ့ဒီအတွက်တောင်ကျွန်တော်တို့ pandemic ကတက္ကနာပေါ့နော်လူရဲ့ပျောကထုတ်လုပ်မှု environment ပေါ်မှာထုတ်လုပ်သုံးဆမှုအတိုင်းတာနည်းနည်းလေးအချိန်ကာလအပိုင်းခြားလေးရော့ကျသွားတာနဲ့အများဘာဝကပြည်တာညံတာဆိုတာနည်းနည်းပေါ့နော်မြင်ရရတယ်ဆိုရလေးရှိခဲ့
ဒါပေမဲ့ဆေအနာတင်းလိုက်တဲ့အခါမှာတော့
ပနေမဲ့ကြောင့်စီဝါအခွန်လန်ရုပ်ရော်သွားတာဖြစ်ဆေအနာတင်းပြီးနောက်ပိုင်းကပူးဆိုးသွားတယ်ဆေကောင်စီအနေနဲ့ကသူ့ရဲ့အုပ်ချုပ်မှုကနဲပဲအဆုံကိုလက်တံမလွမ်းခြုံနိုင်တော့အဲ့ကာလမှာအောက်ခြေဒီမှာဒီတဘာဝအရင်းမြစ်တွေကိုတိတိတာတာပုတ်ပြီးတော့ထုတ်ယူသုံးဆွဲမှုများလာတဲ့အခါမှာပျက်စီးတဲ့ပုံစံတွေဟာအရင်ကကောင်းလာတာတွေတမဟုတ်ချင်းတမဟုတ်ချင်းပျက်စီးကြည့်ကြဆုံရှုံနဲ့လာသွားတာတွေ့ကြရတယ်အလောင်းတော်ကတမကျိုးဝိုင်းအထက်ဖက်ကအနီနာကျိုးဝိုင်းနေတဲ့မှာတရားမွန်တစ်ခုတ်ချင်းတို့ခုတ်ထုတ်ချင်းတို့ထုတ်ကြတော့တောတောင်တွေဟာအရင်က ပျက်စီးခဲ့တယ်၊ကြားမှာထိညတယ်၊ပြောကြတယ်၊ဆိုကြတယ်၊နည်းနည်းလေးပေါ့နော်။ကောင်းမှုလမ်းကြောင်းတစ်ခုပေါ့တက်လာနိုင်တဲ့အနေထားနေဒီနေ့တခါတည်းဘုံဘုံလေးပျက်စီးသွားကြတဲ့အနေထားဘလုံးမတန်ချင်းချောက်တဲ့အနေဖြစ်လာ
တယ်။ဒီလိုပျက်စီးဆုံးရှုံးသွားတာကိုပြန်ကူစားဖို့လမ်းမမြင်ရသေးဘူးလို့လည်းဆိုပါတယ်။ကာကာပိုရာစီဒေသကို UNESCO ကမ္ဘာအငွေနှင့်စည်ရင်းဝင်မှုမြန်မာနိုင်ငံက2014ခရဲကစူးစမ်းနေတာလည်းရှိပါတယ်။လောလောဆယ်တော့ UNESCO စည်ရင်းမှာမပါပေမဲ့မြန်မာတစ်တော်ရီပြုံးနေတာကလူတို့ရဲ့ကာဗွန်ပိုရောက်သွားစေအောင်တတတအားပံ့ပိုးပါဝင်နေတာပဲဖြစ်ပါတယ်ရှင်။